လက်ရှိမြန်မာနိုင်ငံမှာဖြစ်တည်နေတဲ့ကိစ္စတွေအခုတည်းပိုးပြီးအခြေအနေတွေဆိုးမလာခြင်းအချိန်မီတားဆီးနိုင်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေကြားဝင်ပြီးဖြေရှင်းပေးဖို့အမေရိကန်သမ္မတကတော်လော်ရာဘုတ်ကကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဘန်ကီမွန်ကိုတိုက်တွန်းလိုက်ပါတယ်။သမ္မတကတော်ကမြန်မာအရေးနဲ့ပတ်သက်ပြီးသူစိုးရင်ပူပန်ကြောင်းတောက်ကြနေမနေ့ပိုင်းမှာအထွေထွေအတွင်းရေးမှူးချုပ်စီကိုတယ်လီဖုန်းနဲ့ဆက်သွင်းရင်းအခုလိုပြောဆိုခဲ့တာပါ။ကဲဒေါ်နန္ဒချန်းကအကြောင်းစုံကိုဆက်ပြီးပြောပြပေးပါလားရှင်။
ဟုတ်ကဲ့ပါမြန်မာနိုင်ငံမှာလောင်စာဆီဆဲမြင့်တက်မှုကြောင့်ငြင်းငြင်းစွာဆန္ဒပြနေတဲ့သူတွေကိုမြန်မာစစ်ဆေးရလူလားသူတွေကအကြမ်းဖက်ရိုက်နှက်နှိမ်နှင်းနေတဲ့ပေါ်ဆိုရိမ်မိကြောင်းနဲ့အခုလိုလောရက်တွေကိုအမေရိကန်ပြည်ထောင်စုနဲ့အတူတူလက်တွဲပြီးရှုံချဖို့အမေရိကန်သမ္မတကတော်လော်ရာဘုတ်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကိုတယ်လီဖုန်းကနေတက်ဆင်တိုင်တွန်းပြောဆိုလိုက်တာပါမြန်မာပြည်မှာအခုလိုလူခွင့်ရေးချုပ်ဖောက်မှုတွေနောက်ထပ်ထပ်ပြီးမဖြစ်ပွားအောင်လို့လဲနယူးယောက်မှာကျင်းပမယ့်62ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမတိုင်ခင်မြန်မာပြည်ကိစ္စကိုလုံခြုံရေးကောင်စီကနေကင်တွယ်ဖို့အတွက်သမ္မတကတော်လော်ရာဘုတ်ကတိုက်တွန်းခဲ့ပါသေးတယ်။ဒါ့အပြင်မြန်မာပြည်မှာဒီမိုကရေစီရရှိဖို့အတွက်မြန်မာပြည်သူတွေရဲ့ကြိုးပမ်းချက်တွေကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းအားပေးထောက်ခံသွားလိမ့်မယ်လို့သူမမျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါသေးတယ်။အခုလိုသမ္မတကတော်လော်ရာဘုတ်အနေနဲ့မြန်မာပြည်ကိစ္စကိုစိတ်ဝင်စားဆောင်ရွက်တဲ့အပေါ်ဘလို့သဘောထားရှိပါသလဲလို့ NCGUB အဝေးရောက်ညွန်ပေါင်းအစိုးရရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ဒေါက်တာတောင်းထွန်းကို VOA ကဆက်သွယ်မေးမြန်းခဲ့ပါသေးတယ်။
American သမရဂရောတရားအနေနဲ့ဗမာပြည်မှာခဏိလက်ရှိသူခွင့်ရေးချိုးဖောက်မှုတွေကိုအခုလိုအရေးတူထားပြီးတော့ကုလသမဂ္ဂကနေပြီးထိထိရရလောက်ကန်ဆောင်ရွက်နိုင်အောင်ထိထိရတွင်းမှုချုပ်မစ္စတာဘန်ကင်မွန်စီကိုကိုယ်တိုင်ဖုံးဆက်ပြီးတော့ဆွေးနွေးမှုတွေပြုလုပ်တာဟာကျွန်တော်တို့အင်မတန်အားရကျေနပ်မိပါတယ်
ဟုတ်ကဲ့နောက်ပြီးတော့ဒီ62ချိန်မြောက်ထွေညီလာခံကြီးကချမှတ်လိုက်တဲ့ဆုံးဖြတ်ချက်တွေကအလုံးမဖြစ်ဘူးဆိုတော့ဒီလုံခြုံရေးကောင်စီကနေမြန်မာပြည်ကိစ္စကိုအရေးယူကင်တွယ်မှပဲထိရောက်မယ်လို့ယူဆတဲ့လူတွေရှိနေကြတာပေါ့နော်ဒီပုံမှန်ရောဘယ်လိုထင်လဲရှင်
အဲဒီနေ့ပဲကျွန်တော်တို့ရုံးမှာနယူးယောက်မှာရှိတဲ့ဒီတပ်တမန်တွေကိုဖိတ်ခေါ်ပြီးတော့ခနေ့ဗမာပြည်ထဲမှာဖြစ်နေတဲ့ခြေနေတွေဒါတွေကျွန်တော်တို့တင်ပြပြီးတော့လုံခြုံရေးကောင်စီကနေပြီးတော့ဘယ်လိုမျိုးဒီကိစ္စတွေအပေါ်မှာတုံ့ပြန်ဆောင်ရွက်နိုင်မလဲဆိုတာကျွန်တော်တို့ဆွေးနွေးပါတယ်ဆိုတော့ကျွန်တော်တို့သိရသလောက်ကဒါစက်တင်ဘာလမှာပြင်သစ်နိုင်ငံကနေအလှည့်ကျဥက္ကဋ္ဌအနေနဲ့စပြီးတာဝန်ထမ်းဆောင်မယ်ပြင်သစ်နိုင်ငံအနေနဲ့ကလည်းခနေ့လက်ရှိဖြစ်နေတဲ့အနေအထားတွေအပေါ်မှာအများကြီးစိုးရိမ်မှုရှိတဲ့အတွက်ကြောင့်မလို့ခနေ့ဆိုရင်လုံခြုံရေးကောင်စီအဖွဲ့ဝင်တွေကြားထဲမှာအမှားပြင်းနဲ့ပတ်သက်လို့အလို့သဘောညီနိုင်မှုတွေကိုစတင်ဆောင်ရွက်နေပြီရက်မကြာခင်မှာပဲလုံခြုံရေးကောင်စီအနေနဲ့တရားဝင်ဆွေးနွေးမှုတွေလုပ်ပြီးတော့တစုံတရာတုံ့ပြန်မှုတွေဖြစ်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်ဟုတ်ကဲ့88တို့လို့ဒီပဲရင်တို့လို့ဟိုအခြေအနေတောင်မှဒီလုံခြုံရေးကောင်စီထိတက်နိုင်တဲ့အနေအထားမရှိခဲ့ဘူးဆိုတော့ခုမြန်မာပြည်မှာဖြစ်နေတဲ့လက်ရှိပြဿနာကရော
မဟုတ်အဲ့ဒါကတော့မတူတဲ့အနေအထားက88ဖြစ်တော့ကဗမာပြည်ကိစ္စကကုလသမဂ္ဂရဲ့တရားဝင်အာဂျင်ဒါထဲမှာမရှိသေးပါဘူးကျွန်တော်တို့ဒီပဲရင်ဖြစ်တော့ကလည်းပဲတရားဝင်အာဂျင်ဒါထဲမှာမရှိသေးပါဘူး2005ခုနှစ်ကမှဗမာပြည်ကိစ္စကလုံခြုံရေးကောင်စီထဲမှာကြောက်သွားတာပါဆိုတော့အဲ့ဒီအနေအထားပေါ်မှာဗမာပြည်မှာအရေးပေါ်အခြေအနေတစုံတရာဖြစ်လာလို့ရှိရင်ဒီအာဂျင်ဒါအောက်မှာဆွေးနွေးဖို့တစုံတရာတုံ့ပြန်မှုလုပ်ဖို့ခွင့်လမ်းရှိလာပါတယ်ဒီဘလိုမျိုးပုံစံမျိုးနဲ့လုံခြုံရေးကောင်စီဘက်ကအရေးယူဆောင်ရွက်မယ်ဆိုတာကတော့ဒါကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးညှိနှိုင်းမှုတွေလုပ်ကြအောင်ပါပါ
ဟုတ်ကဲ့ဒေါက်တာတောင်းထွန်းကျေးဇူးများကြီးတင်ပါတယ်ရှင
်ဒေါနာနာချန်းတင်ပြပေးသွားတာဖြစ်ပါတယ်အမေရိကန်သမ္မတကတော်လော်ရာဘုတ်ဟာပြီးခဲ့တဲ့နှစ်ကုလသမဂ္ဂအထွေထွေညီလာခံကျင်းပခဲ့ချိန်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုမှုတွေပြုလုပ်ခဲ့ပူပါတယ်အဲ့ဒီအချိန်ကစပြီးကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအထူးတန်ကိုယ်စားလှယ်မစ္စတာအီဘရာဟမ်ကန်ဘာရီအပြင်အမေရိကန်ကွန်ဂရက်အဖွဲ့ဝင်တွေနဲ့တွေ့ဆုံမှုတွေရှိခဲ့ပြီးမြန်မာအရေးမှာပါဝင်လာသူတဦးလည်းဖြစ်ပါတယ်